Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့မနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလှမ်းဒိုမီတာ3249လှမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်2022ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကဘာပေါ်ကပဋိပက္ခတွေအတွင်းသေဆုံးခဲ့တဲ့သတင်းသမား68ဦးရှိပြီးအဖမ်းခံထားတဲ့သတင်းသမားစုစုပေါင်း385ယောက်ရှိတယ်လို့ကဘာသတင်းသမားများအဖွဲ့ချုပ် IFJ ကထုတ်ပြန်ပါတယ်ထိုင်းနိုင်ငံကအထုတ်တော်တွေကပြန်လည်လွှမ်းမြောက်လာတဲ့မြန်မာရွှေပြောင်းအလုံသမား180ကျော်ကိုကော့တောင်းပြက်ကိုပြန်ပို့လိုက်ပါတယ်။ယူကရိန်းကို400ရာကာကွယ်ရေးအပါအဝင်စစ်တပ်ပစ္စည်းဒေါ်လာတန်း295တန်းပို့အမေရိကန်ကထပ်မံပေးလိုက်ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိုင်းတန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီဇင်ဘာလ10ရက်နေ့ဟာကမ္ဘာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ဒီလိုလူအခွင့်အရေးနေ့မှာလူအခွင့်အရေးမဟာမင်းကြီးပြောတာကတော့ဒီကမ္ဘာပေါ်မှာလူအခွင့်အရေးချိုးဖောက်ခံရမှုတွေတိုးနေတာကြောင့်ဒါကိုကကွယ်ထိန်းသိမ်းသွားရမယ်လို့ဆိုပါတယ
် These and many other crisis situations have faded from the headlines not only have severe consequences for the people that are directly affected
တရင်နေပြီးသိမကြခင်မှာပဲအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါဒီငှက်ဖျားရောဂါနဲ့ပတ်သက်တဲ့အခြေအနေအခြားသောနိုင်ငံတကာစိတ်ဝင်စားဝယ်ရာသတင်းဆောင်မတွေကိုထုတ်လွှင့်မှာပါနောက်ပိုင်းမှာတော့အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းတင်ဆက်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားကယူကရိန်းကို drone နဲ့အပါအဝင်လေကြောင်းကတိုက်ခိုက်တာကိုကာကွယ်ဖို့လေကြောင်းရန်ကာကွယ်ရေးစနစ်တွေအပါအဝင်စစ်လက်နက်ပစ္စည်းအကူအညီတွေနောက်ထပ်ဒေါ်လာ285တန်ဖိုးထောက်ပံ့ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြံနေမှာထပ်မံခွင့်ပြုလိုက်ပါတယ်။အခုလိုပေးရမယ့်စစ်လက်နက်ပစ္စည်းတွေထဲမှာ HIMARS အလွယ်တကူရှေ့ပြောင်းပစ်ခတ်နိုင်တဲ့155မီလီမီတာ rocket launcher ၊ဘုံဒီအလုံးပေါင်း8000 Humvee စစ်သုံးမော်တော်ယာဉ်များနဲ့လျှက်စစ်တားပစ်ဆက်အလုံးပေါင်း150ပါဝင်မှာဖြစ်ပါတယ်။အခုလိုအကူအညီပေးရတာဟာအမေရိကန်လွှတ်တော်ရဲ့ခွင့်ပြုချက်ယူစရာမလိုပဲသမရရဲ့အမိန့်နဲ့အရေးပေါ်ပေးအပ်တဲ့အကူအညီတွေဖြစ်ပြီးဒီတစ်ချိန်ဟာ28ချိန်မြောက်ပေးရတာဖြစ်ပါတယ်။ဒီအကူအညီတွေဟာယူကရိန်းကိုပေးပို့တော့မှာဖြစ်ကြောင်းအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရကပြောဆိုခဲ့တဲ့အထက်မှာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးအတွက် Stinger ဒုံးကျည်နဲ့ Hawk missile ဒုံးကျည်ပေးရမယ်လို့လည်းပြောဆိုခဲ့ဘူးပါတယ်။သမ္မတဘိုင်ဒန်အစိုးရတက်လာကြတဲ့ကယူကရိန်းကိုအမေရိကန်ဒေါ်လာဘီလီယံ20ဘုတ်ကူညီသွားမယ်လို့ကတိပြုခဲ့ပြီးဖေဖော်ဝါရီလရုရှားစတင်ကျူးကျော်ခြင်းကစလို့ဒေါ်လာ 19.3 ဘီလီယံကျော်ဘုတ်ပေးအပ်ခဲ့ပြီးဖြစ်ပါတယ်
။အာကာသရဲ့ကမ္ဘာပတ်လမ်းကြောင်းအနိုင်ပိုင်းမှာတရုတ်တို့ရဲ့လှုပ်ရှားမှုကြောင့်မိမိတို့အမေရိကန်တွေရဲ့အာကာသအတွင်ပိုင်ဆိုင်မှုရှိတဲ့အပေါ်အန္တရာယ်ဖြစ်နိုင်ခြေရှိတာတွေကိုအနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်ရဲ့အာကာသစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးJames Dickinson ကတောက်ကြံဤကပြောလိုက်ပါတယ်။ဒါအပြင်ကဘာပတ်လန့်အတွင်းကအာဂါသစကန်နဲ့ဂျိုဒုတွေကိုအန္တရာယ်ဖြစ်စေတဲ့အပြက်အစီးအမိုက်တရိုက်တွေကိုဖြစ်စေတဲ့ဂျိုဒုဖြက်လက်နက်ဆန်းတက်မှုအေဆက်မပြုတ်လောက်ကြရန်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုနိုင်ငံအများစုကထောက်ခံကြတာကိုလည်းဗိုလ်ချုပ်ကြီး James Dickinson ကဝမ်းမြောက်ဝမ်းသာကြိုဆိုလိုက်ပါတယ်။အဲဒီလိုကုလသမဂ္ဂဆုံးဖြတ်ချက်ကိုအေဆက်ဆန်းတက်မှုပြုတ်လောက်ခဲ့ကြတဲ့လေးနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကပဲထောက်ခံမဲ့ပေးပြီးတရုတ်ရုရှားတို့ကတော့ကန့်ကွက်မဲ့ပေးကအိန္ဒိယကကြားနေခဲ့ပါတယ်။အာကာသအတွင်းသေးငယ်တဲ့တပ်ထုအမုံအမွားတွေကပင်လင်းလှက်ပတ်နေတဲ့အာကာသဆိုင်ရာအရာဝတ္ထုတွေအပေါ်ကိုအန္တရာယ်ကျရောက်စေပါတယ်။ဂျူရုတွေအာကာသမှန်ပြောင်းတွေအာကာသစကတ်တွေနဲ့အပြက်အစီးအမိုက်တရိုက်အပါအဝင်အရွယ်အစားမျိုးစုံပါဝင်ကြတဲ့အရာဝတ္ထုပေါင်း 48,000 ကျော်ကိုအာဂါသဆိုင်ရာကိုကရေးအဖွဲ့ကအနိုင်ဆုံးကဘာပတ်လန်းကြောင်းထဲမှာခြေအားခံထားမိကြောင်းဒစ်ကန်ဆန်ကပြောဆိုပါတယ်။ဒါဟာဆိုရင်3နှစ်ကတည်းက15,000ကျော်ခြေအားခံမိတာဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်နဲ့အရင်ဆိုဗီယက်တို့ပြည်ရင်2003ခုနှစ်က တရုတ်နိုင်ငံဟာတတိယမြောက်အာကာသအတွင်းကမ္ဘာပတ်လောင်းကျောင်းပေါ်မှာလူလိုက်ပါတဲ့အာကာသယာဉ်ကိုစိန်လွတ်နိုင်တဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်သူ့ရဲ့အာကာသအစီအစဉ်တွေဟာတဖြည်းဖြည်းနဲ့တိုးတက်လာခဲ့ပါတယ်ခင်ဗျာ
။ American smartphone ထုတ်တဲ့ကုမ္ပဏီဖြစ်တဲ့ Apple ကုမ္ပဏီဟာတရုတ်ပြည်ကသူ့ရဲ့လုပ်ငန်းတွေကိုအခြားအရှေ့တောင်အာရှနဲ့အာရှနိုင်ငံတွေဖြစ်တဲ့ Vietnam နဲ့ American လို့ဒီကမှာဗီယက်နမ်နဲ့အိန္ဒိယလိုနိုင်ငံတွေကိုရွှေ့ပြောင်းဖို့အရှိန်တိုးမြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ထုတ်သော Wall Street Journal သတင်းစာကြီးကဖော်ပြပါတယ်။ဒီအစီအစဉ်ဟာကုန်ထုတ်လုပ်မှုဖြန့်ဖြူးမှုကိုတရုတ်ပေါ်အားထားနေရတာကိုရှော့ချတဲ့အစီအစဉ်ရဲ့အစိတ်အပိုင်းဖြစ်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ဒါအပြင်တရုတ်ရဲ့ COVID ကူးစက်မှုလုံးဝလက်မခံရမှု Zero COVID မူဝါဒဟာလည်းကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုနှေးကွေးရပ်တန့်စေပြီးစီးပွားရေးလုပ်ငန်းလုပ်ကိုင်နေတဲ့အခြေအနေတွေကိုလည်းထိခိုက်ပျက်စီးစေတဲ့အတွက်အခုလိုကုမ္ပဏီတွေရွှေ့ပြောင်းတာကိုဖြစ်စေတယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ Apple ကုမ္ပဏီအပါအဝင်ကုမ္ပဏီအတော်တော်များများဟာအိန္ဒိယကိုရွှေ့ပြောင်းနိုင်ပြီးအိန္ဒိယကနောက်ထပ်ကမ္ဘာကုန်ထုတ်လုပ်ရေးအချက်အချာဖြစ်လာနိုင်တယ်လို့ထိုင်ဝမ်အခြေစိုက် TIER စီးပွားရေးသုတေသနအဖွဲ့က Dawson Chu ကပြောဆိုပါတယ်။ကုမ္ပဏီတွေအခုလိုရွှေ့ပြောင်းတာတရုတ်ရဲ့ COVID မူဝါဒတစ်ခုတည်းကြောင့်မဟုတ်ဘဲအချက်အလက်လွှဲပြောင်းပေးရတာတဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့တင်းထက်မှုနည်းပညာတွေနဲ့ပတ်သက်ပြီးမူပိုင်ခွင့်ဆိုင်ရာပြဿနာတွေတရုတ်ပြည်မှာရှိတဲ့ကုမ္ပဏီတွေအပေါ်စိုက်ဘာတိုက်ခိုက်မှုတွေကြောင့်တရုတ်နိုင်ငံမှာစီးပွားရေးလုပ်ငန်းလုံခြုံလုံမှုတွေကျဆင်းစေတာဖြစ်တယ်လို့ Washington DC အခြေစိုက်နည်းပညာအဖွဲ့တစ်ခုဖြစ်တဲ့ ITIF ကလေ့လာသူ Stephen Ezel ကပြောဆိုထားပါတယ်ခင်ဗျာ
အီရန်နဲ့ရုရှားတို့ရဲ့ကာကွယ်ရေးမိတ်ဖက်ဆက်ဆံရေးအပြည့်အဝပူးပေါင်းဆောင်ရွက်နေတာကိုအမေရိကန်ပြည်ထောင်စုကတောက်ချနေကသတိပေးပြောဆိုလိုက်ပါတယ်။အဲဒီလိုလှုပ်ဆောင်ချက်ဟာယူကရိန်းနဲ့အရှေ့အလယ်ပိုင်းဒေသတွင်တာမကကဘာကြီးအတွက်လည်းအန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။စွန့်အင်ဆိုင်ရာအခြေခံအဆောက်အုံတွေကိုဖျက်ဆီးတာမျိုးအပါအဝင်ယူကရိန်းကိုတိုက်ခိုက်ဖို့အတွက်အီရန်အနေနဲ့ရုရှားကိုဒရုန်းမောင်းသူမဲ့တိုက်ခိုက်ရေးလေယာဉ်တွေထောက်ပံ့နေတယ်လို့အနောက်အုပ်စုကစွပ်စွဲထားပါတယ်။အမေရိကန်အနေနဲ့အရင်ကလည်းအဲ့ဒီလိုအီရန်ရုရှားပူးပေါင်းဆောင်ရွက်မှုတွေကိုရှုံချခဲ့တော့လေတောက်ကြနေကြတော့အဲ့ဒီနှစ်နိုင်ငံရဲ့ရဟတ်ယာဉ်ဒရုန်းပါဝင်တိုက်ခိုက်ရေးလေယာဉ်တွေပူးပေါင်းထုတ်လုပ်နေတာကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်ရုရှားအနေနဲ့အရင်ကမကြုံဘူးခဲ့တဲ့စစ်ဘက်ဆိုင်ရာနည်းပညာတွေကိုအီရန်နိုင်ငံကိုပံ့ပိုးကူညီနေပြီးကာကွယ်ရေးဆိုင်ရာမိဖက်အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့အမျိုးသားလုံခြုံရေးအိမ်ဖြူတော်ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောဆိုလိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့မနေ့ဖက် VOA ရဲ့အတန်းလွင့်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။2022ခုနှစ်အတွင်းရုရှားကယူကရိန်းစစ်ပွဲအပအဝင်တရုတ်မြန်မာဟေတီမက္ကဆီကိုနိုင်ငံတွေကအခြေအနေတွေကြောင့်အသက်ခံရတဲ့သတင်းသမားနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းသမားအရေအတွက်တိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ က2022ခုနှစ်နှစ်ချုပ်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။2022ခုနှစ်အတွင်းကမ္ဘာတစ်လောအသက်ခံရတဲ့သတင်းသမားနဲ့သတင်းဌာနဝန်ထမ်းစုစုပေါင်း68ဦးရှိပြီးအဲ့ဒီထက်က30ရာခိုင်နှုန်းဟာရုရှားယူကရိန်းစစ်ပွဲဟေတီပြဿနာနဲ့မက္ကဆီကိုရာဇဝတ်မှုဂိုင်းတွေကြောင့်သေဆုံးခဲ့ရတာဖြစ်တယ်လို့ IFJ ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကအသက်ခံရတဲ့သတင်းသမား48ဦးရှိခဲ့ပြီး20ကျော်တိုးလာခဲ့တာဖြစ်ပါတယ်။ဒါအပြင်ကဘာတလောဖန်းစီထန်ချခံရတဲ့သတင်းသမားအရေအတွက်ဟာ385ယောက်ရှိပြီးအများစုဟာမြန်မာတရုတ်တူရကီနိုင်ငံတွေမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ထက်ကဖန်းစီထောင်ချခံရသူ365ဦးရှိခဲ့ပါတယ်။လူအခွင့်ရေးနဲ့သတင်းလွှတ်ခွင့်အဖွဲ့ CDS ရင်းနေရမြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖန်စီခံရတဲ့သတင်းသမား150လောက်ရှိပါတယ်90ကျော်လောက်ပြန်လွတ်လာခဲ့ပြီး50ကျော်လောက်ဆက်လက်အကျဉ်းချနေပါတယ်အသက်ခံရတဲ့သတင်းသမား3ဦးရှိတယ်လို့ဖော်ပြထားပါတယ်အခုလိုသတင်းသမားတွေအသက်ခံရတာသေဆုံးတာတွေမြင့်တက်လာတဲ့အတွက်အစိုးရအနေနဲ့သတင်းသမားတွေကိုကာကွယ်ဖို့နဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့တိတိကျကျဆောင်ရွက်တင်တယ်လို့လဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာအခြေစိုက်တဲ့ IFJ နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတိုက်တွန်းတောင်းဆိုထားပါတယ် IFJ နိုင်ငံတကာအဖွဲ့ဟာ နိုင်ငံပေါင်း140ကျော်ကသတင်းသမဂ္ဂတွေအပါအဝင်သတင်းသမား6သိန်းကျော်ကိုကိုစားပြုထားတဲ့အဖွဲ့ဖြစ်ပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာအဖမ်းခံရပြီးအကျဉ်းထောင်တွေအချုပ်တွေကနေလွတ်ရပ်စေသွားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေကပြည်နယ်ဒဏ်ပေးတဲ့အနေနဲ့မနေ့တောက်ကြနေကမြန်မာဘက်ကိုလွှဲပြောင်းပေးလိုက်ပါတယ်။စုစုပေါင်း180ကျော်ကိုထိုင်းနိုင်ငံရနောင်းမြို့ကနေမြန်မာဘက်ကောတောင်းမြို့ဘက်ကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းကောတောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကရွှေပြောင်းအလုပ်သမားအရင်းမြစ်စင်တာ MWRC တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်ဒီနေ့ကတော့180နဲ့6ရောက်ပါတော့180ကျော်ပါတော့မြို့ပညာ50ကျော်ပါတယ်ဒီကနေ့130ကျော်အဲဒီမှာကျွန်တော်တို့ထုတ်ခန်းထဲမှာကျောင်းမျိုးကြောင့်သူတို့ရမောက်ချုပ်မှာပေါ့နော်3လ20,000 5လတိလူတွေပါတယ်ပြီးတော့ဒီထုတ်ခန်းထဲမှာပဲကျွန်တော်တို့နောက်ထပ်လူ900လောက်ကျန်သေးတယ်ရမောက်ချုပ်မှာပေါ့လေ
အဖမ်းခံရသူတွေထဲမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေလူမောင်ကိုသမားတွေနဲ့ဝင်ရောက်လာကြသူတွေများကြတယ်လို့ဦးမိုးဝေကပြောပါတယ်ဒါအပြင်တရားဝင်အလုတ်လုတ်ခွင့်ပြုထားတဲ့ပန်းရောင်ကတ်ကိုတက်တမ်းမတူပဲနေထိုင်ကြတဲ့အလုတ်လုတ်သူတွေလည်းပါဝင်ကြတယ်လို့ဆိုပါတယ်။အဲဒီလိုမျိုးတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းဘက်မှာအဖမ်းခံရကသတ်မှတ်ထားတဲ့ပြစ်ဒဏ်တွေကြားခံပြီးတဲ့နောက်မြန်မာဘက်ကိုနေဆက်တစ်ချောင်းမှရှိကြတဲ့တာချီလိတ်မြဝတီကော်တောင်စတဲ့မျိုးတွေကိုလွှဲပြောင်းပေးလို့ရှိပါတယ်ခင်ဗျာ။
ကမ္ဘာရာသီဥတုပြောင်းလဲမှုဒဏ်ကို2022ခုနှစ်အတွင်းအပြင်းထန်ခံစားခဲ့ရပေမဲ့လွန်ခဲ့တဲ့2021ခုနှစ်ထက်ပြစ်စည်းဆုံးရှုံးမှုရာဂိုင်းနှုန်းအနည်းငယ်ရော့ချခဲ့တယ်လို့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်စောင့်ကြည့်တဲ့အဖွဲ့တွေကပြောဆိုပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ပါကစ္စတန်နိုင်ငံရဲ့သုံးပုံတစ်ပုံရေနင်းမြုပ်ခဲ့ရတယ်လို့အမေရိကန်ရဲ့ကမ်းရိုးတန်းသုံးခုထဲကတစ်ခုဟာစံချိန်တင်လောက်တဲ့ဟာရီကိန်းမုန်တိုင်းဒဏ်ကိုခံစားခဲ့ရပါတယ်။ထို့အတူတရုတ်နဲ့ဥရောပမှာမိုးကောင်ရေရှားမှုဒဏ်ကိုစိုးစိုးဝါးဝါးခံစားခဲ့ရတယ်လို့အာဖရိကမှာမိုးကောင်ရေရှားမှုကြောင့်ဒုတ်ပိတ်ခံဒရကတ်အငတ်ပေးကြုံခဲ့ရပါတယ်။ဒါအပြင်အာဖရိကတိုက်တစ်ခုလုံးအပူလိုင်းတံကိုခံစားခဲ့ရပါတယ်2022ခုတည်းနှစ်ခုနှစ်အတွင်းသဘာဝဘေးအန္တရာယ်ကြောင့်တည်ကြည်ပျက်စီးမှုတွေရှိခဲ့ပေမဲ့လည်းရာသီဥတုကြောင့်ပျက်စီးဆုံးရှုံးရတဲ့တံပိုးကတော့2022ခုတည်းကစာရင်စနစ်ရာဂိုင်းလုံးရော့ချခဲ့တယ်လို့အာမဂန်ကုမ္ပဏီတွေနဲ့သဘာဝဘေးအန္တရာယ်ကိုစောင့်ကြည့်တဲ့ Swiss RE အဖွဲ့ကပြောဆိုပါတယ်2022ခုတွင်ဘေးအန္တရာယ်ကြောင့်တစ်ကမ္ဘာလုံးပျက်စီးဆုံးရှုံးမှုတံပိုး268ဘီလီယံရှိခဲ့ပြီး2021ခုနှစ်ကဆုံးရှုံးမှုဘီလီယံ300ရှိခဲ့ပါတယ်
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမနစ်တောက်ချာနေကကွာတာဖိုင်နယ်ပထမပွဲစဉ်မှာခရိုအေးရှားကဘရာဇီးကိုအနိုင်ရပြီးစီမီဖိုင်နယ်ကိုတက်ရောက်သွားပါတယ်ပထမမိနစ်90နဲ့အချိန်ပိုမိနစ်30မှာတော့တစ်ဖက်နဲ့တစ်ဖက်တကောစီဖြစ်တရေဖြစ်ကပယ်နယ်တီနဲ့အဆုံးဖြတ်ပေးလိုက်တဲ့အခါမှာခရိုအေးရှားအသင်းကအနိုင်ရသွားပါတယ်ဒုတိယပွဲစဉ်ဖြစ်တဲ့အာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြရမှာလဲမိနစ်ပရမပိုင်းမိနစ်90နဲ့အချိန်ပိုမိနစ်30အထိနှစ်ဂိုးစီနဲ့တည်ရဖြစ်ကပယ်နယ်တီဆုံးဖြတ်ရမှာအာဂျင်တီးနားကအနိုင်ရသွားပါတယ်ဒီနေ့ပွဲစဉ်ဒီမှာအာဂျင်တီးနားအချော်မော်မက်ဆီဟာတွင်းဂိုးစုစုပေါင်း၄ဂိုးနဲ့အခုကမ္ဘာဖလားမှာဒုတိယဂိုးသွင်းအများဆုံးဖြစ်ပါတယ်ဒီနေ့အနိုင်ရရှိကြတဲ့ခရိုအေးရှားအသင်းနဲ့အာဂျင်တီးနားအသင်းတို့ဟာစီမီဖိုင်နယ်ပွဲစဉ်အဖြစ်ဒီဇင်ဘာလ23ရက်နေ့မှာရှင်ပြိုင်ကြရမှာဖြစ်ပါတယ်ဒီကနေ့ပွဲမှာမှာလဲကွာတာဖိုင်နယ်ပွဲစဉ်အဖြစ်မော်ရိုကိုနဲ့ပေါ်တူဂီပထမပွဲကစားကြရမှာဖြစ်ပြီးဒုတိယပွဲမှာတော့အင်္ဂလန်နဲ့ပြင်သစ်တို့ကစားကြရမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာလည်းလာရောက်ပြီးတော့ဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှကမ္ဘာ့ကျန်းမာရေးအခြေအနေကိုကြည့်အောင်ပါCOVID-19 ကာယရောဂါကြောင့်ကမ္ဘာတစ်လုံးမှာငှက်ဖျားရောဂါတိုက်ဖျက်ရေးမှာဆုတ်ယုတ်မှုဖြစ်စေပြီးအထူးသဖြင့်တော့အာဖရိကဒေသမှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောကြားလိုက်ပါတယ်။ဒါပေမဲ့နိုင်ငံတွေအနေနဲ့ကာကွယ်ရေးစမ်းသပ်မှုနဲ့ကုသရေးအပိုင်းတွေမှာအခက်အခဲအဟန့်အတားရော့ပါသက်သာလောက်အောင်လှုပ်ဆောင်နေကြကြောင်းနဲ့ဒီနှစ်ထုတ်ကမ္ဘာငှက်ဖျားရောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်တာပါ။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့ဒီသတင်းလွှာကိုတော့မတ်တိန်ကြီးထိုက်တင်ပြมาဖြစ်ပါတယ်ခင်ဗျာ
ကပီးကာလာမတိုင်ခင်2019ခုနှစ်အတွင်း ငှက်ဖျားယောဂါကြောင့်တေဆုံးသူ 96,800 ဦးရှိခဲ့ပါတယ်။ကပ်ဘေးယောဂါနဲ့တခြားသောလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေရှိခဲ့ပေမဲ့လည်းကိုဗစ် -19 ကြောင့်ငှက်ဖျားယောဂါစံသက်ကုသမှုဝန်ဆောင်မှုတွေအပေါ်ထိခိုက်တက်ရောက်နိုင်ခြေတွေကိုနိုင်ငံတွေအနေနဲ့ခိုင်ခိုင်မာမာကြိုတင်ကာကွယ်ထားနိုင်ခဲ့ကြောင်း WHO ရဲ့သတင်းအချက်အလက်တွေမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းငှက်ဖျားယောဂါတိုက်ဖျက်မှုရဲ့တိုးတက်မှုတွေကတော့ကမ္ဘာတစ်လွှားမှာထိမ့်သိမ်းထားနိုင်ခဲ့ကြောင်း WHO တာဝန်ရှိသူတွေကပြောပါတယ်။ကပ်ဘေးယောဂါပထမဆုံးနှစ်အတွင်းမှာငှက်ဖျားယောဂါဖြစ်ပွားမှုတိုးလာခဲ့ကြောင်း WHO ရဲ့ကမ္ဘာတစ်လွှားငှက်ဖျားယောဂါဆိုင်ရာအစီအစဉ်ရဲ့မဟာဗျူဟာအချက်အလက်ဆိုင်ရာအဖွဲ့အကြီးအကဲ Abdi Salam Noa ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းဖြစ်ပွားသူအရေအတွက်ဟာဆိုရင်2020ပြည့်နှစ်အတွင်းကအရေအတွက်နဲ့အတူတူလောက်ရှိခဲ့တယ်လို့လည်းသူကပြောပါတယ
် Overall however the pandemic and its related disruptions
ကပ်ဘေးယောဂါနောက်ပြီးတော့ကပ်ဘေးယောဂါနဲ့ဆက်ဆက်ပြီးပေါ်ပေါက်တဲ့အခြေအနေတွေကြောင့်ပြီးခဲ့တဲ့နှစ်နှစ်အတွင်းငှက်ဖျားယောဂါအရေးမှာအခက်အခဲတွေပိုပြီးတော့ဖြစ်ပွားစေပါတယ် COVID-19 ကပ်ဘေးယောဂါကာလအတွင်းဖြစ်ခဲ့တဲ့အခက်အခဲတွေကြောင့်တည်ဆုံးရသူ6,300လောက်ရှိပြီးဖြစ်ပွားသူ73,000လောက်ရှိမယ်လို့ခန့်မှန်းပါတယ်
။အာဖရိကဒေသတွင်းမှာသေဆုံးမှုနဲ့ဖြစ်ပွားမှုအများဆုံးဖြစ်တယ်လို့လည်းနိုအာကပြောပါတယ်။တစ်ချိန်တည်းမှာပဲငှက်ဖျားယောဂါထိ ंछ ုပ်ရေးမှာတော့ဆက်လက်တိုးတက်နေကြောင်းပြောပါတယ်။ဥပမာအဖြစ်ကမ္ဘာမှာငှက်ဖျားဖြစ်ပွားမှုအများဆုံးနိုင်ငံ17နိုင်ငံတို့မှာကပ်ဘေးကာလအတွင်းယောဂါတိုက်ဖျက်ရေးကိုကြီးကြီးပြင်းပြင်းထိ ंछ ုပ်ထားနိုင်ခဲ့ကြောင်းသူကပြောပါတယ်။ဒီထဲမှာဆိုရင်ဘာကီနာဖာဆိုကွန်ဂိုသမ္မတနိုင်ငံအိန္ဒိယမာလီနဲ့တန်ဇန်းနီးယားတို့ပါဝင်ပါတယ်။ကပ်ဘေးယောဂါကြောင့်အခက်အခဲတွေရှိခဲ့ပေမဲ့လည်းကူးစက်ခံရလွယ်နိုင်တဲ့မိသားစုတွေအတွက်စီးစိမ်ချင်းတောင်တန်း300နီးပါးဖြန့်ဝေပေးနိုင်ခဲ့တယ်လို့လည်းနွားကပြောပါတယ်။တစ်ချိန်တည်းမှာပဲငှက်ဖျားယောဂါတိုက်ဖျက်ရေးမှာအရေးအကြီးဆုံးပစ္စည်းတွေဖြစ်လက်ခံထားကြတဲ့စီးစိမ်ချင်းတောင်တွေရဲ့ထိရောက်မှုရော့ချလာတာကလည်းစိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။ချင်းတွေကစီးတံခဏရေတိုးလာနေသလိုမိသားစုတွေကချင်းောင်တွေကိုထိမ့်သိမ့်မှုယော့လာနေတာတွေကအဓိကပြဿနာဖြစ်တယ်လို့လည်းပြောပါတယ
် In particular because of the physical durability of the bed
အထူးသဖြင့်ချင်းောင်တွေရဲ့အကျန်းခံနိုင်မှုနောက်ပြီးတော့မိသားစုတွေအတွင်းချင်းောင်တွေကိုထိမ့်သိမ့်မှုအားနည်းတာကြောင့်မျောလင့်ထားသလောက်စီးစိမ်ချင်းောင်တွေကနေအောင်မြင်မှုတွေမရတော့ပါဘူ
းလက်တလောဆွေးယုတ်ကြဆင်းမှုတွေကကဘာတလွားငှက်ဖျားယောဂါကင်းစင်ရေးလုပ်ငန်းမှာယာယီအခက်အခဲတစ်ခုအဖြစ်သာ WHO တာဝန်ရှိသူတွေကယူဆချပါတယ်။ငှက်ဖျားယောဂါထိ ंछ ုပ်ရေးနီလန်းသစ်တွေလိုမျိုးအရေးပါတဲ့အခွင့်အလမ်းမျိုးတွေနဲ့ရီမန်းချက်ပြည့်မီရေးကိုအရှိန်မြင့်ဆောင်ရွက်သွားနိုင်မယ်လို့လည်းသူတို့ကပြောပါတယ်။ပေါင်းဆက်ပူးသက်ဆေးသစ်သုံးထားတဲ့တာရှေခံဆေးစင်ချင်းောင်တွေနဲ့ပိုးမွှားတွေကိုထိ ंछ ုပ်ရေးတခြားသောတီထွင်ဖန်တီးမှုအသစ်တွေအနာဂတ်မှာပေါ်ပေါက်လာမယ်လို့လည်းပြောကြပါတယ်။ကမ္ဘာမှာပထမဆုံးသောငှက်ဖျားယောဂါကာကွယ်ဆေးကတော့နောက်နှစ်နှောင်းပိုင်းကဆက်လို့ယောဂါဖြစ်ပွားမှုနဲ့သေဆုံးမှုအန္တရာယ်ကြီးတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေကိုစတင်ထိုးနှံပေးနိုင်မယ်လို့လည်းပြောကြပါတယ်။အသက်အန္တရာယ်ကနေကယ်တင်နိုင်မယ်ငှက်ဖျားယောဂါကာကွယ်ဆေးတွေကိုလည်းစမ်းသပ်နေကြောင်းပြောပါတယ်ရှင်။
ကမ္ဘာပေါ်ကငှက်ဖျားယောဂါဖြစ်ပွားမှုတွေကာကွယ်မှုအနေအထားတွေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ပြောပြသွားတာပါခင်ဗျာကျွန်တော်တို့ဒီကမ္ဘာလူအခွင့်အရေးနေ့နဲ့ပတ်သက်ပြီးတော့အကြောင်းအရာတွေကိုမတင်ပြခင်မှာဒီအစ္စရေးနိုင်ငံဘက်ကနေတီထွင်လိုက်တဲ့ဆက်ရုပ်အကြောင်းကိုလည်းပြောပြချင်ပါတယ်အနာဂတ်မှာတည်တည်ခူးတဲ့သူတွေကဆက်ရုပ်တွေဖြစ်လာနိုင်ပါတယ်အစ္စရေးနိုင်ငံတယ်လီဗီကုမ္ပဏီကနေအဲ့လိုဆက်ရုပ်တွေကိုစမ်းသပ်တီထွင်နေတာပါAB သတင်းဆောင်မကိုအခြေခံပြီးတော့ဥတင်မောင်တန်းပြောပြမှာဖြစ်ပါတယ်ဗျာ
အနာဂတ်တတိခုတဲ့လူတွေကပြန်နေတဲ့ဆက်ရုပ်တွေဖြစ်လာကြမှာပါလို့ Israel မှာစတဲဂါဇာကုမ္ပဏီ Tivel ကဆိုပါတယ်ငှက်တန်တွေမဟုတ်ပဲဆက်ကြီးတာတွေခြံထဲမှာကြာကြာမှာပါ Robot ဆက်တွေကတစ်ပင်ကနေစမ်းသပ်တတိပုံစံလူတွေကိုခုပြီးတော့ပုံးတွေကိုထည့်ပေးနေကြတာကိုတွေ့ရမှာဖြစ်ပါတယ်ခြံသမားတွေအတွက်ဘဝကပူပြီးရကူလာပါမယ်အစားအသောက်ဈေးတွေတောင်းကြကောင်းကြသွားနိုင်ပြီးအလုတ်ကလည်းထည့်ရတာနဲ့ပြန်ရတာပို့လို့ထိရောက်လာပါလိမ့်မယ်လို့ Tivel ကုမ္ပဏီကဆိုပါတယ်ကုမ္ပဏီကိုထူထောင်သူနဲ့အလုံးမှုဆောင်ရာရှိရန်နစ်မေယာကအခုလိုပြောပါတယ်
က
They are small, agile, and cost-effective robots. They fly.
They are equipped with a gentle, very gentle.
They are driven by a sophisticated software, machine vision.
Darigo kimi software ga se amyan phan ti maung ne ni da phit par de. Se yauk de ma tong pat myin 3D camera re ba par de. Titi ga ba le, ti ywet ga ba le. Titi go belo kain twe ma le, mhe la ma mhe bu la. Titi go ba lou ya ma le, sa ra re go di camera re ga chi bi song phat pe da ba.
Italy na America ma ro le thama re ga robot twe ne alou lou ni ja ba bi. Israeli pinya tech lo Yupiane Pawinji engineer Tanaga Dweb Pamoka Amati Ganiga Akulu Piovare.
Artificial intelligence is definitely the future and it's actually the present.
Yeswe Senya Yiga Naga Babe, Academy Lila Jerima Chinoru, Miniavare, Juruga Yide Poye Dima, Ningara, Nimyazwa Shibabi, Drone Poye Dwine, Sompia Chajare, Yini Pyona Mupu Lola Jabi, Sagaza Longanwiga, Senya Yi Poma, Lolo Najara, Miniavare.
Majagi Nagamaro, Robot Rigo Siwaya Dutchika on Toro Labi, Robot Rizitu Ladeka, Pianida Robot Rine, the Diri Kula Jana Melo, Diga Niga, Suvare Kamia
Kabao Martinitisha, Tote Larane, Mia, Di Luri Savoli, Di Divo Kume, Sayodio, Israeling and D Twenty Jango, Utimon Nanga, AB, Zensan Babo, Chicken, we Pioga, Barapibare Kamia. တော်ရရှိများခင်ဗျာမြန်မာပြည်မှာတော့ဒီနေ့ဟာဒီဇင်ဘာလဆယ်ရက်နေ့ဖြစ်ပါတယ်ဒီကနေ့ကဘာနေ့လဲဆိုတော့ဒီလူအခွင့်အရေးနေ့ဖြစ်ပါတယ်ကုလသမဂ္ဂကဒီကဘာလုံးဆိုင်ရာလူအခွင့်အရေးကြီးညာစရန်ကိုထုတ်ပြန်ခဲ့တဲ့နေ့လည်းဖြစ်ပါတယ်လူအခွင့်အရေးကြီးညာစရန်စတင်ပြဋ္ဌာန်းခဲ့တဲ့လွန်ခဲ့တဲ့9ဆ5နှစ်မြောက်နေ့မတိုင်ခင်မှာပေါ့လေလူအခွင့်အရေး၄စားလိုင်းနာရေးတစ် ်ပေးဖို့တဲ့သတင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်။ကမ္ဘာတစ်လွှာပဋိပက္ခတွေကြောင့်ငိုကြွေးတန်တွေတိုးလာနေချိန်မှာပဲကမ္ဘာလက်ရှိအခြေအနေက1948ဒီဇင်ဘာ10ရက်နေ့မှာချမှတ်ပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကြေညာစာရန်ပါတတ်မှတ်ချက်တွေကနေသွေးဖွဲလာနေတယ်ဆိုပြီးစိုးရိမ်သူတွေရှိပါတယ်။ဒီတစ်နှစ်တာလှုပ်ရှားမှုကလူ့အခွင့်အရေးနဲ့ပတ်သက်လို့ပြည်သူတွေကြားအတိတရားတိုးလာစီမှာဖြစ်တယ်လို့စိတ်ပိုင်းဖြတ်လှုပ်ဆောင်ဖို့ပြန်လဲနှိုးကြားလာစီမှာဖြစ်တယ်လို့မဟာမင်းကြီးဘောကထက်ကပြောပါတယ်လူအခွင့်အရေးချိုးဖောက်မှုကလူတိုင်းအတွက်စိုးရိမ်စရာဖြစ်နေတယ်လို့သူကဆိုပါတယ်ယူကရိန်းစစ်ပွဲလို့အီရန်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကတပ်ဖြတ်တာမျိုးလို့တုံ့လှုပ်ပွဲထိတ်တန်းသတင်းတွေလောက်နဲ့ရပ်တန့်မနေကြပဲလူမသိသူမသိလူအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စမျိုးတွေမှာပါအာယုံစိုက်ကြဖို့ကိုလည်းမဟာမင်းကြီးထက်ကတိုက်တွန်းလိုက်တာပါဟေဒီနိုင်ငံမှာဆိုရင်လူစိုးကိုင်းတွေကပြန်ပြီးဆွဲတာတပ်ဖြတ်တာတွေအများပြားလုပ်နေပြီးအဲ့ဒီဒေသကလူသန်းပေါင်းများစွာဟာငံ့မှုမှုနဲ့ကြုံနေရတာကိုလည်းမေမထားသင့်ဘူးလို့သူကပြောပါတယ်လူသားချင်းစာနာမှုကပ်ဘေးဆိုင်နေတဲ့ယေမန်အာဖဂန်နစ္စတန်ဆိုမာလီယာမိုဇမ်ဘစ်နဲ့အခြားနိုင်ငံတွေကိုလည်းအာရုံစိုက်ကြပါဦးလို့သူကထောက်ပြပါတယ်
These and many other crisis situations have faded from the headlines not only have severe consequences
ချစ်ရမျိုးအပြင်အခြားပြည်ပကနဲ့ဘေးဒုက္ခတွေဟာလည်းထိတ်တန့်သတင်းကနေပျောက်ကွယ်သွားခဲ့ပြီးအဲ့ဒီဒေသကလူတွေကိုစိုးရွားတဲ့အကျိုးဆက်တွေတိုက်ရိုက်ကြရောက်နေပါတယ်ဒါအပြင်ပြည်ပကဒေသနဲ့ဆက်ဆံနေတဲ့နယ်စပ်ဒေသတွေမှာပါနောက်ဆက်တွဲအကျိုးဆက်တွေကြုံနေကြရပြီးဒေသတွင်းမတည်ငြိမ်မှုကိုဥတည်သွားစေပါတယ်အဲ့ဒီလူတွေအလုံးမှာတူညီနေတာကတော့သူတို့လူအခွင့်ရေးချိုးပေါက်ခံနေရတာတွေကိုလူတွေကလှစ်လူရှုထားကြလို့ပါပဲ
လူအခွင့်ရေးနဲ့ပတ်သက်လို့မသိချင်အောင်ဆောင်နေကြမယ်ဆိုရင်အဲ့ဒါနဲ့ဆက်ဆက်ပြီးနောက်ဆက်တွဲလူအခွင့်ရေးချိုးပေါက်ခံရမှုများစွာကိုကြုံလာရလိမ့်မယ်လို့မဟာမင်းကြီးထက်ကပြောပါတယ်လူမျိုးရေးနဲ့အခြားခွဲခြားဆက်ဆံမှုတွေနိုင်ငံရေးလှုပ်ရှားသူတွေပေါ်နှိမ်နင်းမှုတွေနဲ့အခြေခံလူနေမှုအဆင့်တန်းမရနိုင်တာတွေဟာလူအခွင့်အရေးချိုးဖောက်မှုတွေပဲဖြစ်တယ်လို့ဆိုပါတယ်။ကြားမှဒန်းတူညီများမှုလိုကိစ္စတွေအပါအဝင်အမုန်းစကားတွေကတင်းမာမှုကိုပိုပြီးကြီးထွားလာစေပြီးလူအခွင့်အရေးချိုးဖောက်မှုကိုဖြစ်စေတာပါ
။ The brunt of the impact of these crises is always borne by the most marginalized.
တချို့အမျိုးသမီးတွေ ကလေးတွေတိုင်းရင်းသားတွေဟာပြစ်ပယ်ခံထားရကနေလူအခွင့်အရေးချိုးဖောက်တဲ့လမ်းဘက်ကိုရောက်သွားစေခဲ့တာပ
ါ။ကဘာကြီးမှယုံကြည်မှုပျောက်ဆုံးနေတယ်လို့ထကသတိပေးလိုက်ပါတယ်။ဒေသတိုင်းမှာဆန္ဒပြပွဲတွေလူမှုရေးဆိုင်ရာဆန့်ကျင်လှုပ်ရှားမှုတွေကိုကြည့်ရင်လူတွေကိုအကျိုးပြုရမယ့်အဖွဲ့အစည်းတွေပြိုကွဲနေတာကိုပြသနေရရောက်တယ်လို့သူကပြောပါတယ်။ဒါကြောင့်လူအခွင့်အရေးကြီးညာဆန္ဒမှအချက်တွေကိုအတိအကျလေးစားလိုက်နာဆောင်ရွက်မှသာလူအဖွဲ့အစည်းအတွင်းတရားမျှတမှုနဲ့တာတူညီမျှမှုအခြေခံကိုရပြီးကောင်းမွန်တဲ့အနာဂတ်ကိုဖြစ်လာစေလိမ့်မယ်လို့သူကဆိုပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335 kHz 9839လိုင်းနိုမီတာ49 kHz 6153လိုင်းလက်မီတာ150 190ဒီ kHz 1505အပြင်VOA ရဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
။ဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်နေ့ဖြစ်ပါတယ်။1948ခုနှစ်မှာကုလသမဂ္ဂအထွေထွေညီလာခံကနေအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းပြဋ္ဌာန်းလိုက်တဲ့အထိမ်းအမှတ်အနေနဲ့ကမ္ဘာလူခွင့်နေ့ဖြစ်သတ်မှတ်ခဲ့တာပါ။လူသားမျိုးနွယ်တွေအတွက်အရေးအပါဆုံးညှိနှိုင်းချက်လည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအပြီး၃နှစ်အကြာစစ်ပွဲတွေအတွင်းအရသားတွေပေါ်ရရဆက်ဆက်ကျူးလွန်ခဲ့တာတွေကိုမှင်သက်နေစေမှာပဲ။ကုလသမဂ္ဂကအပြည်ပြည်ဆိုင်ရာလူခွင့်နေ့ပတ်သက်ပြီးအခုလိုထိတ်တန့်ဦးစားပေးသတ်မှတ်ပြဋ္ဌာန်းခဲ့တာပါ။လူသားအလုံးဟာမွေးဖွားလာကြတဲ့ကလွတ်လပ်ကြသူတွေဖြစ်တယ်လို့ဂုဏ်သိက္ခာအခွင့်အရေးတွေလည်းညီလူညီမျှရှိရမယ်လို့နောက်ဆုံးအချော့သက်ကြီးညာစာရင်ရဲ့ပထမပိုက်မှာအတိအလင်းဖော်ပြထားပါတယ်။အဲဒီနောက်နိုင်ငံတကာလူခွင့်ရေးဥပဒေတွေရေးဆွဲပြီးတဲ့အခါ1950အရောက်မှာတော့လူခွင့်ညာစာရင်စတင်အသက်ဝင်လာပါတယ်။အဲဒီ1950ကစလို့ဒီဇင်ဘာ10ရက်နေ့ရောက်တိုင်းလူခွင့်နေ့အထိမ်းအမှတ်ဖြစ်ကုန်ပြီကျင်းပလာတာပါ။နိုဘယ်ငြိမ်းချမ်းရေးဆုကိုလည်းလူခွင့်နေ့မှာဆုရှင်လက်ရောက်ချီးမြှင့်ပါတယ်။20နှစ်တိုင်းလူခွင့်နေ့ဆောင်ဖို့တွေလည်းတတ်မှတ်ခဲ့သလိုဒီနှစ်အတွက်ဆောင်ဖို့ကတော့အားလုံးအတွက်ဂုဏ်သိက္ခာလွတ်လပ်မှုနဲ့တရားမျှတမှုတို့ဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းလူခွင့်ကြီးညာစာတမ်းနဲ့ပတ်သက်ပြီးတော့အခုလိုအလေးနက်ထပ်လောင်းပြောကြားပါတယ်။လူခွင့်ကြီးညာစာတမ်းဟာလူခွင့်နဲ့အခြေခံလွတ်လပ်ခွင့်နဲ့လူတိုင်းရပိုင်ခွင့်ရှိတယ်ဆိုတာကိုအတိအလင်းပြောထားတာပါ။ဘသူပဲဖြစ်ဖြစ်ဘယ်ကပဲဖြစ်ဖြစ်ဘသူအပေါ်ပဲမေတ္တာထားထားအတူတူပါပဲ။လူသားတိုင်းဟာမွေးလာကလေးကလွတ်လပ်သူတွေဖြစ်တယ်လို့ဂုံတိတ်ခါနဲ့အခွင့်အရေးရှိရမယ်ဆိုတဲ့အမှန်တရားကိုမကြာခဏဆိုသလိုလူတွေအမှုမဲ့အမှန်မဲ့ဖြစ်မိသလိုလေးလူရှုလေးရှိတယ်ဆိုတာလဲဒီကျင်ညာစာတမ်းမှာဖော်ပြထားပါတယ်။ဒီကျင်ညာစာတမ်းကနေလူခွင့်ရင်းနဲ့ပတ်သက်တဲ့စိတ်ဆက်ညှိနှိုင်းမှုတွေပြုလုပ်နိုင်ခဲ့သလိုကမ္ဘာတဝန်းမှာပိုးပြီးတော့ပြည့်စုံတဲ့လွတ်လပ်မှုငြိမ်းချမ်းမှုတရားမျှတမှုအခြေခံအုတ်မြစ်တွေကိုအားလုံးအတွက်ချမှတ်နိုင်ခဲ့ပါတယ်။ကမ္ဘာကြီးအနေနဲ့ဒီမှန်းချက်တွေပြည့်မီအောင်မဆောင်ရွက်နိုင်သေးပေမဲ့လည်းတရားမျှတမှုနဲ့ကျင်းညာစာရမ်းမှာဖွင့်ဆိုထားတဲ့အတိတ်တွေပြည့်စုံအောင်ဆောင်ရွက်သွားရပါမယ်လို့သမ္မတဘိုင်ဒန်ကပြောပါရယ်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာလူခွင့်ကျင်းညာစာရမ်းကိုအလေးထားကြဖို့တိုက်တွန်းနေတဲ့အချိန်ထဲမှာအမေရိကန်ပြည်အောင်စုအနေနဲ့လူသားအလုံးလူခွင့်အပြည့်အဝခံစားရဖို့ကျွန်တော်တို့အာဏာရှိတာကိုနမူနာအဖြစ်မယူဘဲနဲ့လူခွင့်နဲ့ပတ်သက်ပြီးဘာတွေဆောင်ရွက်ခဲ့တယ်ဆိုတာကိုသာနမူနာအဖြစ်ယူစေချင်တာပါလို့လဲဆိုပါရယ်ခင်ဗျာ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြာခင်မှာပဲကျွန်တော်တို့မြန်မာပြည်စနေနေ့မနက်ခင်းရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်တဲ့အခါမှာအမျိုးသမီးကဏ္ဍသုတဆွန်လင်းအမေရိကန်တခွင်းသိပ်ပန်းတဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုတောက်လျှောက်နားဆင်ရမှာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ ကျွန်တော်တို့ဒီစနေနေ့မနေ့ခင်းအစီအစဉ်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအမျိုးသမီးကန္တာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆက်အနာသိမ့်မှုနောက်ပိုင်းနိုင်ငံရေးလူမှုထွေးထွေးအကျပ်တဲတွေကြားထဲမှာအမျိုးသမီးတွေအပေါ်လေမိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်အကြမ်းဖက်မှုတွေတိတိတသာပိုဆိုးလာနေတာကြောင့်အခုအချိန်မှာဒီလိုအခြေအနေတွေကိုအလေးနက်ထားပြီးတော့မိမောင်းထိုးပြဖို့အရေးတကြီးလိုအပ်နေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးဒါတွေရပ်တန့်ဖို့ဘယ်လောက်ထိအရေးကြီးနေပါသလဲ။အကြမ်းဖက်ခံရသူတွေအတွက်တရားမျှတမှုတောင်းဝန်ခံမှုတောင်းဝန်ယူမှုရှိဖို့နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေအဆုံးသတ်သွားစီဖို့ဆိုတဲ့ဆောင်းပုံးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေအခုလိုအချိန်မှာဘာကြောင့်ပို့ပြီးတော့အရေးတကြီးလှုပ်ဆောင်နေကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. မြန်မာစစ်တပ်ဟာမျိုးသမီးတွေပေါ်လိမ့်ဆိုင်ရာကြမ်းဖက်မှုတွေကိုဆက်လက်နဲ့တခုလိုအစဉ်ဆက်ကျင့်သုံးလာခဲ့တယ်လို့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီလိုလိမ့်ဆိုင်ရာကြမ်းဖက်မှုအပအဝင်ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာတွေဟာနေရာနဲ့မှာပိုကြီးကျယ်ပြန့်လာတယ်လို့မျိုးသမီးရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်ဒီလိုအကြမ်းဖက်မှုတွေကြောင့်အမျိုးသမီးတွေဟာကိုယ်အိမ်ထဲမှာတောင်မှလုံခြုံမှုမရှိတဲ့အခြေအနေမျိုးကြုံလာရတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။အဓိကတော့ဒီအမျိုးသမီးတွေခံစားနေရတဲ့အချက်ကတော့ဒီစစ်တပ်ကနေဒီအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဟာကိုစစ်လက်နက်တပွဲအသုံးပြုနေတယ်။ဒါကတော့အခုချိန်ထိကျွန်တော်တို့ဒီပြည်သူတွေခံစားနေရတာပေါ့နော်။ကချင်ဒေသမှာပဲမဟုတ်ဘဲနဲ့တခြားဒေသပေါင်းစုံတွေမှာဒီကိစ္စကတော့ဒီကြည်ကြည်ပြန့်ပြန့်နဲ့ကျမတို့ခံစားနေရတယ်ဆိုတော့ဒီကိစ္စဖြစ်လာပြီဆိုလို့ရှိရင်လည်းကျမတို့အတွက်တရားမျှတမှုဆိုတာရှာလို့မရဘူးပြီးလို့ရှိရင်တစ်ဖက်မှာလည်းဒါလူငင်းချမ်းသာခွင့်ဆိုတဲ့အဲသူတို့ရဲ့ဒီလုပ်ပိုင်ခွင့်ပေးထားတဲ့အခြေအနေတစ်ခုကျမတို့မြင်တွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီအခုလက်ရှိအချိန်မှာဆိုလို့ရှိရင်ပိုဆိုးတာကတော့ကျမတို့ဒီအမျိုးသမီးတွေကအိမ်ထဲမှာနေနေရင်တောင်မှလုံခြုံမှုမရှိတဲ့အခြေအနေတစ်ခုကျမတို့ကြုံတွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီမှတ်တမ်းတင်ထားတဲ့ဒီတည်င်းအချက်လက်ရာဆိုလို့ရှိရင်အိမ်ထဲမှာရှိနေတဲ့မျိုးသမီးအေးတွေကဒီစစ်သားရဲ့လာပြီးတော့အတမပြုခြင်းနဲ့အရေးကိစ္စတွေပေါ့လေနော်ကျမတို့ကြုံတွေ့နေရတဲ့ဟာတွေကတော့ဒီပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြစ်လာတယ်အဲတစ်ဖက်မှာလည်းဒီတက်ငင်မသိမှုတွေပို့ပြီးတော့များလာတဲ့ဟာတွေပေါ့လေနော်စာဝတ်နေရေးချိုးတက်လာတယ်ပြီးလို့ရှိရင်ဒီအပြင်ထွက်တဲ့ဟာတွေအထူးသဖြင့်ဒီကျမတို့ရဲ့ဒီစစ်ဆောင်စခန်းတွေမှာဆိုရင်မျိုးသမီးတွေရဲ့ဘဝလုံခြုံမှုကတော့ပိုပြီးတော့ဆိုးရင်စရာဖြစ်လာတယ်။ပြီးလို့ရှိရင်တစ်ဖက်မှာဆိုလို့ရှိရင်လည်းဒီစစ်အာဏာသိမ်းတဲ့နောက်ပိုင်းမှာဆိုရင်ပိုဆိုးလာတာကစီးပွားရေးအကျပ်အတည်းတွေဖြစ်လာတယ်။တစ်ဖက်မှာလည်းဖမ်းဆီးမှုတွေ၊နှိပ်စက်မှုတွေပြီးလို့ရှိရင်ချိန်ချောက်မှုတွေအမျိုးမျိုးကြုံလာတဲ့အခါကျတော့ကျမတို့အိမ်ထဲမှာနေတာတောင်မှအိမ်တွင်းအကျပ်ဖက်မှုကပိုများလာတယ်ဆိုတဲ့ဟာတွေပေါ့လေနော်ဆိုတော့အရင်ကထက်ပိုပြီးတော့ဆပေါင်းများစွာကျမတို့ဒီမျိုးသမီးတွေကအိမ်တွင်းအချက်ဖက်မှုမှာခံစားနေရတာပြီးရှိပါတယ်တစ်ဖက်မှာလည်းဒီမျိုးရေးဆေးဝါးပြဿနာတွေကြောင့်မျိုးသမီးတွေရဲ့ခံစားရတဲ့အခြေအနေကတော့ပိုပြီးတော့တိုးမြင့်လာတဲ့ဟာတွေကျမတို့မြင်တွေ့ရတယ
်တစ်ချိန်တည်းမှာလည်းစီးပွားရေးအချက်တဲတွေကြောင့်လူကုန်ကူးခံရတာတွေအမျိုးသမီးတွေကိုထုတ်ကုန်တစ်ခုလိုအသုံးချတာအပါအဝင်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာပတ်ပေါင်းစုံအကျန်းဖတ်ခံရတဲ့အခြေအနေတွေဟာလည်းအနာသိမှုနောက်ပိုင်းမှာပိုပြီးဆိုးလာခဲ့တယ်လို့မိုးနေလီကပြောပါတယ်။ဒါရီကိုအဆုံးသတ်ဖို့မှာတော့အမျိုးသမီးတွေကိုယ်တိုင်ဖွင့်ရပြောဆိုဖို့လိုသလိုမိသားစုပတ်ဝန်းကျင်အားလုံးရဲ့ဖိမကူညီမှုနဲ့ဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်။လက်ရှိမြန်မာနိုင်ငံကမ္ဘာတစ်ပတ်ကအမျိုးသမီးတွေလှုံ့ဆော်နေတဲ့ချားမကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုတွေပပျောက်ရေး16ရက်တာလှုပ်ရှားမှုဆိုတာကလည်းဒီလိုအခြေအနေတွေကို၆ပြပြီးတော့အားလုံးပါဝင်လာအောင်အလေးပေးလှုံ့ဆော်တာဖြစ်တယ်လို့ကရင်နီမျိုးသမီးစီယုံထွေးမှုနဲ့မော်ဖရေးမြာကပြောပါတယ်
။ဒီ16ရက်တာနဲ့ပတ်သက်ပြီးတော့မှအထူးသဖြင့်ဒီအကြမ်းဖက်မှုပပျောက်ဖို့ဆိုလို့ရှိရင်တော့ပထမတစ်ခုကတော့ ကျွန်တော်တို့အမျိုးသမီးကွန်တိုက်ကဥမရှက်မကြောက်ပဲနဲ့အဲကိုအကျန်းဖဲခံရတယ်ဆိုလို့ရှိရင်တော့ကိုတိုင်ကြပါဖွေးပြောဆိုပါနှုတ်ဆက်မနေနဲ့ပေါ့နော်ပို့ပြီးတော့မှကျุလို့ကိုလာပြီးတော့မတရားလုပ်တဲ့သူကပဲပို့ပြီးတော့မှသူပြီးရှိနေသူရှက်ရမှာဖြစ်တယ်ပေါ့နော်နောက်ဒုတိယတစ်ခုခါကျတော့ကိုရဲ့ပဝုတ်ကျင်နဲ့ကိုရဲ့မိသားစုတွေထဲကအဲ့လိုမျိုးဖြစ်တာကိုကြုံနေရတယ်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့အပြည့်တင်တာမျိုးမဟုတ်ပဲနဲ့ဝိုင်းဝို့ပြီးတော့မှအကောင်းဆုံးဘယ်လိုမျိုးထောက်ပပေးရမလဲဆိုတဲ့ဟာမျိုးတွေလည်းပြောပြပေးချင်တယ်နောက်တစ်ခုကကျတော့ကျမတို့ဒီဟိုဆောင်မှုပေးနေတဲ့အဖွဲ့အစည်းတွေကလည်းအားကောင်းဖို့လိုအပ်တယ်ပေါ့နော်ဆိုတော့ဟိုအားကောင်းမှပဲကျမတို့ခုနမြေပြည်ကအကြံဖက်မှုတွေပပျောက်ဖို့ပိုဂရမမျက်စာမှာဖြစ်တယ်ပေါ့ဆိုတော့နိုင်ငံတော်အစ်စ်ပြည်ထောင်စုအစ်စ်အနေနဲ့ကလည်းဒါမျိုးတွေကိုရှော့ချဖို့ပပျောက်ဖို့ကလည်းဒါကနိုင်ငံတကာရေးစီမှာချက်တစ်ခုအနေနဲ့ကောက်ထည့်ဖို့ရမယ်ဟာဖြစ်တယ်ပေါ့ဆိုတော့အဲ့အရာတွေကလည်းအမြန်ဆုံးလဲကျမတို့ကလုပ်စစ်ချင်တယ်ဆိုတော့ဟာပဲနည်းနည်းထပ်ပြောချင်ပါတယ်လို့ဟုတ
်ကိုကိုတိုက်ရိုက်အကြံဖက်မှာအကြံဖက်တာလို့မယူစားပဲကိုယ်အင်းနာချင်းပတ်ဝန်းကျင်မှာအကြံဖတ်မှုတွေဖြစ်လာတယ်ဆိုရင်လေဟန်တာဖို့လိုအပ်တယ်ဆိုတာကိုအခုလိုစကြရတာလှူရှားမှုတွေကနေလူတွေပို့ပြီးနားလည်လာအောင်ဝိုင်းဝန်းဟန်တာလာအောင်ကြိုးပမ်းတာဖြစ်တယ်လို့လည်းပြောပါတယ်ဒါဟာအခုလိုအချိန်မျိုးမှာတည်းမဟုတ်ဘဲအနာဂတ်အတွက်ပါအခုကတည်းကပြင်ဆင်ကြိုးပမ်းသွားရမှာဖြစ်တယ်လို့ကူကီအမျိုးသမီးအဖွဲ့ကမတ်ပွိုင်နုကလည်းပြောပါတယ
်ကျမတို့အခုတော်တော်များများအဲဒီစစ်အာဏာရှင်ကြီးပြုတ်ကျဖို့အတွက်အကုန်လုံးကကိုနီကိုဟာဆိုတာတယ်လနဲ့ကိုင်းတဲ့လူလဲလနဲ့ကိုင်းတဲ့တိုက်တယ်လို့လနဲ့မကိုင်းတဲ့လူလဲကိုနီကိုဟာနဲ့လုံနေကြတာဒီအာနာရှင်ကိုအမြင့်ချုပ်ဖို့ပဲမြန်မာနိုင်ငံမြန်မာပြည်သူပြည်သားအလုံးသားလုံနေတာဆိုတော့ဒီအချိန်မှာကျမတို့ဒီအမျိုးသမီးအရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကျမတို့အနာဂတ်မြန်မာနိုင်ငံတော်ကိုနော်မျောကိုးပြီးမှအခုဖွဲ့စည်းပုံတွေရေးဆွဲကြတယ်အမျိုးမျိုးတော့new breed လဲသူတို့ရေးဆွဲကြတယ်ဆိုတော့ဒီရေးဆွဲတဲ့နေရာမှာလဲအခုလိုမျိုးဒီအမျိုးသမီးတွေပေါ့အကြမ်းဖက်မှုပပျောက်ဖို့ဆိုလို့ရှိရင်တို့အဲ့ဒီရေးတဲ့နေရာမှာဒါပေါ့ပါခိုင်းရမှာမပါမဖြစ်ပေါ့ပါခိုင်းရမယ်ပြီးလို့ရှိရင်အမျိုးသမီးတွေရဲ့အရေးတွေကိုဒီအခုလောလောဆယ်မှာအမျိုးသမီးအရေးလုံနေတဲ့လူတွေကိုယ်တိုင်ကိုတို့ကပေါင်ခွင့်ပြုရမယ်ဒါမှပဲနော်အနာဂတ်မှာကျမတို့မြန်မာနိုင်ငံတော်မှာဒီအမျိုးသမီးတွေပေါ့စနစ်တကျနဲ့ရှိနေတဲ့ဟိုထုံနှန်းစင်လာဖြစ်စေဖို့ရတာကြီးဆုံးမှုဆိုအကုန်လုံးရော့နေပပျောက်ဖို့ဆိုတာအခုကလေးကသူတို့စပြီးရေဆွဲနေကလေးကဝထဲ့ဥထဲ့ရမှာမထဲ့ဘူးဆိုလို့ရှိရင်တော့ဒါလုံးဝကိုဖြစ်လာမှာမဟုတ်ဘူးဆိုတော့ဒီအချိန်မှာစပြီးဒီလိုမျိုးရေဆွဲတဲ့နေရာကစပြီးထဲ့တွင်စဉ်းစားမှပါလေခုနပြောတဲ့တာဝန်ယူမှုတာဝန်ခံမှုတွေနော်စစ်တိုင်းကင်းလွတ်ခွင့်တွေဆိုတဲ့ကိစ္စတွေကဟိုပြေဝလာမှာဖြည့်ဆည်းပြေဝလာမှာဖြစ်တယ်လို့ကျွန်မပြောချင်တယ
်လက်တလုံးမှာတော့မြန်မာနိုင်ငံအတွင်းချမ်းဖတ်မှုတွေကိုအဓိကကျူးလွန်နေတဲ့မြန်မာစစ်တပ်အနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့၍အမျိုးသမီးတွေအထက်ပြည်သူတွေအထက်တရားမျှတမှုဆိုတာမရှိသလိုအကြမ်းဖက်မှုတွေကလည်းဆက်ပြီးရှိနေဦးမှာပဲလို့အမျိုးသမီးလှုပ်ရှားသူတွေကဆက်ချရတာလှုပ်ရှားမှုအတွင်းမှာအဓိကထောက်ပြကြတာဖြစ်ပါတယ်။အဖြစ်ကျူးလွန်သူတွေကိုထိရောက်ရောက်ရေးယူခြင်းအဖြစ်အကြမ်းဖက်မှုတွေလျှော့ချနိုင်မှာဖြစ်လို့ကျူးလွန်သူတွေကိုအရေးယူနိုင်အောင်အမျိုးသမီးဖွဲ့တွေကကြိုးပမ်းနေကြတာဖြစ်တယ်လို့လည်း WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထူးရည်မှုနော်ဆက်ဆဲကပြောပါတယ်
။ကျွန်မတို့မြန်မာနိုင်ငံမှာဒီနှစ်ထက်တနည်းပေါ့နော်ဒီလူခွေချိုးဖောက်မှုတွေပြီးလို့ရှိအထုသဖြင့်အမျိုးသမီးတွေကိုပို့ပြီးတော့ထားခဲ့လာတယ်အဲဒီအကြံဖက်စစ်တပ်ကိုဆက်ကျင်တဲ့အမျိုးသမီးတိုင်းပေါ့နော်တာမန်မျိုးသမီးအပါဝေတကယ်တက်ကြွလို့ရှာတဲ့အမျိုးသမီးတိုင်းကိုဒီလိမ်ပိုင်းဆိုင်ရာအကြံဖက်မှုပေါ့နော်ပြီးလို့ရှိရင်လည်းဒီမဒိမ့်မှုကိုဒီလက်နဲ့တစ်ခုလိုအတုတ်ချပြီးတော့စစ်လက်နဲ့တစ်ခုလိုအတုတ်ချပြီးတော့ပို့ပြီးတော့ထပ်ခက်လာတာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်လည်းတာမာလူထုတွေကြားထဲမှာဆိုရင်လည်းကျမတို့အကြံဖက်မှုတွေအများကြီးတိုးလာတာတွေ့ရတယ်ဘာလို့လဲဆိုတော့ကျမတို့တရားစီရင်တဲ့ရန်တရားတွေလည်းမရှိသလိုဒီတရားစီနိုင်ရေးအတွက်ကလည်းဘယ်မှာတိုင်ကြရမလဲဘသူကိုပြောရမလဲဆိုတဲ့အခက်ခဲစိန်ခေါ်မှုတွေကဒီလက်ရှိမြန်မာနိုင်ငံမှာရှိတယ်။နောက်တစ်ခုကြတော့ကျမတို့သူတို့ဖြစ်ဒီအကြံဖက်စစ်တပ်ကဒီကျွလွန်နေတဲ့ရာဇဝတ်မှုတွေကပြည်တွင်းမှာဖြည့်ရှိလို့မရတဲ့ရာဇဝတ်မှုတွေဖြစ်တယ်ပေါ့နော်။ဆိုတော့တကယ်နိုင်ငံတကာဥပဒေရချိုးဖောက်တဲ့ရာဇဝတ်မှုတွေဖြစ်တဲ့အတွက်ကြောင့်သူတို့ကတော့ဒီနိုင်ငံတကာခုံရိုးနိုင်ငံတကာတရားစီရင်မှာရောက်မှသာလေဒီဒီချိုးဖောက်မှုတွေကရပ်တန့်သွားမယ်ပြီးလို့ရှိရင်လည်းဒီသူတို့ကျุလွန်နေတဲ့ပြစ်မှုတွေကပြစ်တာကိလို့ခွေတွေရပ်သွားမယ်ပေါ့နော်တကယ်လို့ဒီနိုင်ငံတကာခုံရုံးနိုင်ငံတကာတရားစီရင်ရန်တရားမှာမရောက်ဘူးဆိုရင်ဒီ Jumper Sitaga to Salone Mabe, Piloshi, the Babima, a Yu Sawe Mumakan Yabuso, you know, to do a Pidega, Salone Malino, Piloshi, let Jamalu, Chopa Mudiga, Sepine Omabe, the Japan Muria, Sepine Omabe, or no, so I had a Jamu Jamaruga. Deyamia Damu, Tao Kamu, Eddie Harigu, Jamaru, Lo Saldame Sui, Jamaru di Pieta, Gilo Quedi, a Sultanima, Pite, or no?
Mutami reports and Pamuri, a Bawi, Mima Pidri, Jim Duniare, Jam Pamuri, Jetambuma, a Pitunu Drigo, Tiaya Poro, Ye Yubuluraja, Tunis Ayote, Mutami reports and Pamu, Babja Yikabalo, Sayan Nine, Sachayata, Lo Shah Murigo. ပြည်ထောင်ကင်းလွတ်ခွင့်အဆုံးသတ်ရေးဆိုတဲ့စာပုံနဲ့အဓိကလှုပ်ရှားဆောင်ရွက်ကြတာဖြစ်တယ်လို့မြို့သမီးဖွဲ့စည်းတွေကပြောဆိုကြပါတယ်။နှွေမလာ၂၅ရက်နေ့မှာကြာရောက်တဲ့အမျိုးသမီးရေပေါ်ချမ်းဖတ်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာနေ့ကနေဒီဇင်ဘာလ၁၀ရက်နေ့အထိဆက်ချောက်ရတာလှုပ်ရှားမှုတွေကိုတော့ကမ္ဘာတစ်ဝန်းကမြို့သမီးတွေနေတူမြန်မာနိုင်ငံကမြို့သမီးအဖွဲ့တွေလည်းလှ
မခင်ပြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကြတာကတော့တူတာဆောင်ရင်အမေရိကန်တကွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီနယူးယောက်မြို့ကအားလည်းရဲ့ခရစ်စမတ်ဈေးတွေနေဆက်တတိုင်းကြောင့်ဒုက္ခတွေ့နေရတဲ့တော်ရိုင်းဒိဆန်တွေတပတ်လေးရက်လှုပ်ခွင်းတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အောင်မြို့က Brian Park မှာဇီဝသူတွေနဲ့စီကားနေရတဲ့ COVID နှစ်နှစ်တာကာလပြီးတဲ့နောက်အထူးသဖြင့်အားလည်းရဲ့ဇီဝရာသီလည်းဖြစ်တာကြောင့်ဇီယောင်းသူတွေရောဇီဝသူတွေရောပျော်ရွှင်နေကြပါတယ်ဒီကာလဟာ Christmas ကာလနဲ့တောင်တူနေတယ်လို့လည်းဆိုရတယ
် A lot more tourists from
နိုင်ငံတကာခီးတွားတွေများလာလို့ဝမ်းသာပါတယ်သူတို့ကနိုင်ငံခြားခီးတွေမသွားတာနှစ်နှစ်လောက်ရှိနေပြီဖြစ်ပြီးတော့အခုလိုပြန်သွားလာနိုင်တာကြောင့်ဝမ်းသာတယ်ဆိုပြီးပြောပါတယ
်ဂျာမနီအော်စတြီးယားပါဝင်ဥရောပမှာတော့အခုလို Christmas ဈေးဟာလူကြိုက်များပါတယ်အမေရိကမှာတော့လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ကမှသာစတင်လာတာပါ Chicago, Atlanta, San Francisco နဲ့မြို့ကြီးတချို့မှာအခုလိုဈေးတွေဖွင့်လှစ်လှစ်ရှိပါတယ် New York မှာတော့Grand Central နဲ့ Union Square အားလည်းရဲ့အတွက်ဖွင့်တဲ့ဈေးစဉ်တန်းဟာ1993ခုနှစ်ကတည်းကစတင်လာပါအခုခါမှာတော့ Brian Panjan Union Square နဲ့ Columbus Circle သုံးနေရာမှာဖွင့်လှစ်ပါတယ်
COVID was very challenging for our family
COVID ကာလအတွင်းမှာမိသားစုမုန်းလုပ်ငန်းအတော်လေးအခက်အခဲတွေ့ခဲ့ပါတယ်အချိန်တွေတော်တော်ကြာတဲ့အထိအသွားလာတွေနေတော့ပါတယ်ဒါပေမဲ့ခုတော့လူတွေပြန်စီကားလာပါပြီဒီဆောင်းတွင် Brand Fox ဆိုလူအတော်လာကြပါတယ
်မကြခင်မှာလဲ Brooklyn ရက်မှာ Urban Space ဆိုတဲ့ဈေးတန်းထပ်ဖွဲ့မှာပါအခုလိုဈေးမှာဈေးဆိုင်ငန်းတွေလာဖွင့်မယ်ဆိုရင်သတင်းပတ်စင်ပဲဖြစ်ဖြစ်လစင်ပဲဖြစ်ဖြစ်ဆိုင်ငန်းဖွင့်ကပေးရပါတယ်အခုလို November နဲ့ December တွေဟာလုပ်ငန်းငယ်လေးတွေအတွက်ဈေးရောင်းခွင့်အရဆုံးကာလလည်းဖြစ်ပါတယ်နှစ်စဉ်ဈေးရောင်းချနေကြတဲ့ပမာဏရဲ့20ရာခိုင်နှုန်းဟာအသေးစားလုပ်ငန်းတွေကနေလာတာပါ
did almost all my shopping
လူငယ်တွေတွေကတော့အလုံးနီးပါး online ကပဲဈေးဝယ်ကြတာပါဒီနှစ်လဲ online ကတချို့ဝယ်ပေမဲ့လူကိုယ်တိုင်အပြင်ထွက်ပြီးဝယ်တော့လဲဈေးဆိုင်တွေဈေးဝယ်သူတွေကိုတွေ့ရတော့ပျော်စရာပါ
ဆိုင်တွေမှာကြိုက်တဲ့ပစ္စည်းတွေကိုကိုယ်တိုင်ချိန်ပြီးတော့ဝယ်လို့ရတာကြောင့်ကိုယ်အဆင်ပြေတယ်လို့ပြောပါတယ်ခုကအားလည်းရဲ့အတွက်ဖွင့်တဲ့ဈေးဆိုင်တန်းတွေမှာပြည်တွင်းကသာမကပြည်ပကလာတဲ့ဈေးဝယ်သူတွေနဲ့လဲစီကားနေပါတယ်ခင်ဗျာအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖြတ်ကျော်လို့မရအောင်ဒတိုင်းဆောက်ကာရင်ထားပါတယ်။ဒါပေမဲ့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကတော့ဒီဒတိုင်းဟာသဘာဝအရဇက်ကျက်ပြောင်းသွားလာကြတဲ့တော်ရိုင်းတိရစ္ဆာန်တွေကိုပါဘေးအန္တရာယ်ဖြစ်စေတယ်လို့ဆိုပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကာရင်ထားတဲ့ဒတိုင်းဒစိတ်ဒေသကိုဖယ်ရှားပေးဖို့သဘာဝတော်ရိုင်းတိရစ္ဆာန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်။အထူးသဖြင့်တိရစ္ဆာန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေသကအကာအရန်အတားဆီးတွေကိုပါဟိုတုန်းကဆိုရင်ဒတိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရာကိုအလွယ်တကူသွားရောက်နိုင်တယ်လို့တလိတ်ဆန်တွေလဲသဘာဝအတိုင်းစကြဲမြေကုလူရှာဖွေနိုင်ပါတယ်အခုခါမှာတော့ဒီဒတိုင်းတွေဟာသဘာဝကေယစနစ်အတွက်ချင်းချောက်မှုတည်းရဲ့ဖြစ်လာနေပါတယ
်
သဘာဝကိုကာကွယ်ဖို့အတွက်တလိတ်ဆန်တွေလူလူလက်လက်ပြောင်းရွှေ့ကြက်စားနိုင်ဖို့ဒတိုင်းကာထားလို့မရပါဘူး
ဒတိုင်းကာရင်ထားတဲ့ဒေသတွေမှာချက်သစ်တွေကအစတလိတ်ဆန်မျိုးစုံရှိပါတယ်
ကူကာအဲ့ဒီတိရိစ္ဆာန်တွေဟာတတိုင်းကြောင်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွာလေးရှိတဲ့လမ်းကြောင်းကနေမသွာလာနိုင်တော့ဘဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်တိရိစ္ဆာန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တော်ဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တတိုင်းကိုဖြတ်ဖို့၅နာရီလောက်ကြိုးစားခဲ့ရတယ်လို့လည်းဆိုပါတယ
် This part of the border is one of the
ဒီနေ့စစ်ဒေသတဝိုင်းဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်ဝက်ဝန်းတွေတောင်ချင်းသေးတွေတမင်တွေတောင်သိုးတွေတခြားတိရစ္ဆာန်တွေငှက်တွေအားလုံးဒီကနေဖြတ်ကြပါတယ
်အမှတ်တမှတ်ကြည့်မယ်ဆိုရင်သတိထားမိမှာမဟုတ်ပေမဲ့ရှားပါတိရစ္ဆာန်မျိုးစုံကျင်လည်ချက်ဆရာဒေတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်လူနေဒေတာတွေချက်ထင်လာတာကလည်းသဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ
ခုလိုမျိုးတိုင်းဆောက်လိုက်တာကြောင့်တဘွားအပေါ်ရိုက်ခတ်မှုတွေတက်တောင်လို့မက္ကဆီကိုဆွေးအဘက်ကဘာမှမပြောတော့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်စိုးရိမ်ပါတယ
်အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဖျက်ချော်မှုတွေကိုတားဆီးဖို့1994ခုနှစ်လောက်ကတည်းကအတားအဆီးအကြံဉာဏ်တွေချထားတာပါတမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့နောက်ထပ်တိုင်းမြင့်တွေထပ်မံဆောက်လုပ်ခါကာယံခဲ့ပါတယ်တရားမဝင်ကြွကြော်သူတွေဝင်ရောက်တဲ့ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွကြော်ခဲ့တာပါခင်ဗျာ Washington DC ရဲ့တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ် American ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဖို့ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆေရာရီကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အော်တိုဝါလောက်ကစလို့တပတ်၄ရက်တာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လုပ်ကငါးရက်ကနေ၄ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိတုံ့ချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ချာနေမှာပါဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ်
It's like coming back on Monday I definitely feel like a lot more refreshed
ဒီနေ့ဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲနေ့ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီးသုံးရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝန်ထမ်းပြေရှာရတာလည်းပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောရမယ်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ
် That's what we're seeing with the great resignation is people are not just automatic
အရင်လုပ်ငန်းခွင့်ကိုပြန်မသွားကြတော့ပဲအလုပ်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်တက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50ပုံဆွဲခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုဒီကတင်ဆက်မဲ့သိပ္ပံတဲ့နည်းပညာကဏ္ဍမှာတော့ probiotic ဒီပရိဇီဝဒီ1စာနဲ့ပတ်သက်ပြီးတော့အကြောင်းတွေကိုဒေါခင်မျိုးတက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အတားဟင်းနေဟင်းရနဲ့ခင်းငင်းတို့ပေါမုံတို့လိုဂစီတက်ကိုချိန်ဆစားတုံးပြီးကျန်းမာရေးအတွက်ဇီဝချိန်ခွင့်ညာညှိဖို့အတွက်ကြိုးစားနေကြသူတွေဟာကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ life bacteria လေးတွေပါတဲ့ probiotic ကိုလည်းစားသုံးလာကြပါတယ်။ bacteria ဟာရောဂါပိုးတယ်လို့ထိခိုက်စေနိုင်တယ်လို့လူတွေကထင်နေပေမဲ့ bacteria အများပြားကတော့ကူးပြီးအစာချေပေးတာရောဂါဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီးရောဂါမရှိအောင်လုပ်ပေးတာဒါမှမဟုတ် vitamin C ကိုထုတ်ပေးတာမျိုးလို့လူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ်။ probiotic ထဲမှာပါတဲ့microorganism လေးတွေဟာလူရဲ့ခန္ဓာကိုယ်ရဲ့သဘာဝအတိုင်းရှိနေတဲ့ဒါမှမဟုတ်သူတို့နဲ့အလားတူတဲ့အကောင်လေးမျိုးတွေဖြစ်ပါတယ် probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စု၂စုက lactobacillus နဲ့ bifidobacterium အုပ်စုတွေဖြစ်ပါတယ်ဒီ probiotic တွေကဘလို့အလုပ်လုပ်ပါသလဲရှင်သန်နေတဲ့ဒီ bacteria ပိုးလေးတွေကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကိုဓာတ်ရုပ်ပညာရှင်ဒေါက်တာခင်မောင်ကရှင်းပါတယ်
ကျွန်တော်တို့ကဘာဘက်တီးရီးယားတွေလဲဆိုတဲ့ဟာကိုပထမဖွဲ့လိုက်တော့ဗောဒီကောင်လေးကကျွန်တော်တို့တွေ့တဲ့လူတွေပေါ်ဒီတော့ဟောဘက်တိုလီစီယပ်ဂျွန်ဆယ်ဘက်တိုလီစီယပ်ကာဆာရိုဘက်တိုဘက်စီယပ်ကူဂရီယန်တို့ဘာလို့စတဲ့ချက်အမျိုးအစားဖွဲ့ပြီးတော့အဲ့ဒီဘက်တီးရီးယားတွေကျွန်တော်တို့ထည့်လာတယ်ဒါပေမဲ့ဘီလီယံနဲ့ချီတဲ့ဟာတွေအဆက်တဆက်မှာပဲတိမ်ပေါင်းတန်ပေါင်းများစွာပါတဲ့အတွက်ခွဲခြားနိုင်တယ်တော့ခက်ပါတယ်ဒါကြောင့်အထက်ကြအများကြီးပြောလို့မရဘူးသူတို့ကအထက်ရောက်လာရင်သူတို့ရဲ့အလုပ်သူတို့တုတ်တော်ပဲသူတို့စူးစမ်းရှင်းတာမို့စားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာဖို့စူးစမ်းရင်လည်းကျွန်တော်ကိုက်ခဲကိုတိုက်ရဲအကျိုးပြုတာတွေတွေ့ရတယ်ကျွန်တော်ဥပမာပြပရိုတင်းတစ်ခုကိုအစာချိန်မှာဆိုရင်အဆင့်နဲ့ non-lactic acid နဲ့ကျွန်တော်အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘုအစာချေနိုင်ဘုကလနဲ့နဲ့တကားပေါ့တရက်24နာရီလောက်တော့ကြာအောင်လို့ကျွန်တော်တို့အမှန်တမ်းစူးစမ်းတော့ဒီကောင်ချေဖြစ်ရတယ်အမှန်တမ်းခက်ခဲပါတယ်ဒါပေမဲ့ဘက်တီးရီးယားနဲ့ပေးလိုက်တော့တခါလေ3-4နာရီတည်းမှာဘက်တီးရီးယားတွေကစားသုံးလို့ချေဖြစ်လိုက်တယ်သူတို့ကအစာချေလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ပရိုတင်းတွေကကိုယ်ခန္ဓာအလွယ်တကူရပါတယ်လိုအပ်တဲ့မင်နရယ်စ်တတ်တုတ်တွေလည်းပျော်ဝင်တော့ကိုယ်ခန္ဓာထဲကိုရောက်ပါတမားအဖြစ်တတုတ္တဆိုတာကျွန်တော် organic ဖြစ်ခုခံလာတဲ့ကိုဝင်ရမှာလွယ်ဘူးအဲ့ဒီကောင်ကိုအစာလေးဝင်သွားဖို့အတွက် bacteria တွေကသူတို့အလုပ်လုပ်တာအစာချေတဲ့လူသူကချက်ပေးလိုက်ပါတယ်အမတန်စီနီမြန်မြန်လုပ်နိုင်တဲ့အတွက် probiotic လိုမျိုးမှန်ကန်တဲ့ bacteria တွေထည့်ပေးနိုင်ရင်အများဆုံးယောဂါကြီးရှိနေပျောက်ကင်းတတ်တာလေအထူးသဖြင့်အစာအိမ်ယောဂါလေရှင်တက်တာတို့ပိုက်ရှင်မှာမအိမတာဖြစ်တာကြီးက probiotic ပြီးလိုက်နဲ့ကောင်းတယ်တွေ့တယ
် probiotic ကိုဘယ်ကနေရနိုင်ပါသလဲ
probiotic ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘောကိုစားလို့တာတော့ဒိန်ကျင်ပဲလေနွားလို့တွေကျွဲလို့တွေသူတို့ကလပ်အုံးလို့တွေတွန်းလို့တွေလို့တွေမျိုးစုံကနေတော့လောက်ကြတာဖြစ်တယ်အဲ့တော့သူတို့အချင်းဖောက်လိုက်တဲ့ acid ဖြစ်အောင်သူတို့လုပ်လိုက်ဒါမှမဟုတ်ကြာရှည်ထားလိုက်တယ်အဲ့ဒီခါမှာဒီတဲ့ bacteria တွေဝင်လို့ဒီကောင်တွေပြစ်စီသွားတယ်တင်ရင်ဖြစ်လာတယ်။ကြံတဲ့ဟာရအကုန်လုံးနေပါအသေးအနှံလေးအရွက်လေးပရိုတင်းပါတဲ့ဟာတွေထူးဖြစ်အဲ့ကပရိုဘိုက်တစ်ဘက်တီးရီးယားတွေနဲ့ဒီပရိုဘိုက်တစ်ကိုပြင်ဆင်ပြီးတော့ပြုလုပ်နိုင်တယ်။ဥပမာဒီပင်းပီဆိုတော့ပင်းပီဇက်ကိုကျွန်တော်တို့ကစားတဲ့နယ်ပြီးတော့အချင်းဖောက်လိုက်ရင်ပင်းပီဇက်ကနေပဲရတဲ့ပင်းပီကပရိုဘိုက်တစ်အများကြီးပါတယ်။အဲ့တိုင်းပဲဂျပန်ကမီဆိုလို့ဆိုရင်နောက်ပိုင်းမှာသူတို့တော်သိသွားပြီမီဆိုဆိုတဲ့ပင်းပီဇက်ပေါ့လေငါပိလို့လုပ်ထားတဲ့ဟာဒီတိုင်းသူတို့အဲ့ဒီဟင်းလို့တောက်တယ်ကျွန်တော်တို့ငါငါပိကြီးမစုံငါပိကြီးမြင်ငါပိကြီးစတဲ့အချိန်မှာလည်းအဲ့ဒီ probiotic တွေအကုန်လုံးပါပါတယ်နောက်တစ်ခုကဒီငချောက်တို့ဘာလို့ပါလဲ probiotic bacteria တွေအများကြီးတွေ့ရတယ်ကျွန်တော်တို့သုံးနေတဲ့လက်လုံချင်တွေပေါ့ဒုတ်ချက်ချင်လို့ဒီမောလာချင်လို့စသဖြင့်အချင်းဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးပါ probiotic bacteria တွေပါပါ
တချို့မုံရင်းရွက်တွေကိုအချင်းတဲထားတဲ့ကင်ချီကစားပြီးလက်လုံချင်းတွေကိုစားရင်ဝမ်းပြက်ဝမ်းလျှောမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါလေ
။လူတွေကအာနာစားရင်ဘိုင်းနာတယ်ပါညာပြောတာပါ။မှန်ပါတယ်။တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ဘိုင်းနာရတယ်လည်းဖြစ်နိုင်ပါလေ။သို့တော့အဓိကတော့တစ်ခါကြီးကျတော့လက်တွေကလုံးတဲ့ခါကျမတန့်ဘူး။ဖုံးအောင်ထားရမရှိဘူး။မှန်ကန်တဲ့ဤပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲလာတော့intoxication ပေါ်လေအဆိပ်ဖြစ်သွားတာလေဖြစ်နိုင်တယ်နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်က offshore တာမျိုးဖြစ်လာတယ် echo line တွေဝင်သွားတယ်ဒါကြောင့်အဲ့ဒီပစ္စည်းတွေကိုပုံမှန်ပြပြနေတာလို့ရင်ကျွန်တော် detection လုပ်မလာချင်လို့နော်ပြပြမောချင်လို့ပါလို့အချင်းလေးအကုန်လုံးမမာလီစားနေရတာခါရပုံမှန်ကန်ကန်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
probiotic bacteria တွေကို နွားနုကနေဒိန်ချင်းဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ
်။နွားနုကအလွယ်ကူဆုံးရနိုင်တဲ့နှုတ်ထွက်ပစ္စည်းဖြစ်တယ်။ဒီမှာသူတို့လေ့လာတဲ့အခါမှာ popular science မှာသုတေသနလုပ်ထားတဲ့အခါမှာကမ္ဘာမှာကြီးလိုက် region နဲ့ဖြတ်လိုက်အနောက်တိုင်းကနေပေါ့အိန္ဒိယလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်။အဲ့ဒီထိကိုနွားနုဥက္ကဋ္ဌကတိုက်ရိုက်ဆုတ်လို့ရတယ်။ဒါပေမဲ့ဗမာပြည်ကနေစတော့ဂျပန်လိုပါပြီးသွားတယ်ညာစုပါပန်းရှင်ရောက်တယ်နွားနုကအစာမကြည့်ဘူး။နော်တို့ဆိုင်ဝန်သွားတယ်ဆိုတာအကုန်လုံးတော်တော်ဖြစ်ကြတယ်ဘုမကြီးကလူတွေလည်းနော်တို့ဆိုင်ဝန်သွားတာပဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါမှာနွားလူဟာဒီအရှိတိုင်းတိုင်းမျိုးမတည့်လားတည်ကြပဲသူတို့တွေ့သွားတယ်သူတို့အလန့်ကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီနွားလူအချင်းဖောက်လိုက်တယ်ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့သွားတယ်သူတေသနာလူတွေအရှိတိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲဆိုတဲ့ဟာကိုမယုံကြဘူးနွားလေးစမ်းတာအင်္ဂလိပ်နွားတွေကိုကျွန်တော်တို့ခောက်ယိုးကျွေးအင်္ဂလိပ်နွားတွေသိတယ်စားလို့မရအောင်သူတို့ကမျက်စားမှာရအဲ့တော့အင်္ဂလိပ်နွားတွေကိုဘုံမှန်ကနွားတွေရဲ့ဘိုင်ရှာအန်ဇန်ကိုတိုက်ရောက်ဖောက်တော့သူတို့ဥတွေကိုထည့်ပေးလိုက်တော့စားတဲ့ခါမှာအဲ့ဒီအင်္ဂလိပ်နွားတွေကမသိတော့အန်ဇန်တွေကိုသူတို့ကတော့ဒီတော့ထည့်ပေးလိုက်တာဒီအန်ဇန်တွေကအခုနပရိုဘိုင်တစ်တွေပဲအဲ့ပရိုဘိုင်တစ်တွေကလုပ်ပေးနိုင်တဲ့အရာကိုသူတို့တွေ့သွားတယ်ဒါကြောင့်ဒီဒင်းချင်းအမှန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါလေဒီဂျပန်ထုတ်တဲ့ယာကုတူပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်ခေတ်ဆောက်ရစင်ကာပူယူရီးယားလိုပါမှာကျွန်တော်တို့ဒါလေးကိုပလင်းသေးသေးလေးနဲ့ provided ဒင်းချင်းဆိုတော့တောက်တယ်နောက်တန်းရတဲ့လက်ခံနဲ့အရှိတိုင်းရတဲ့လက်ခံနဲ့ဘာမှအရသာအများကြီးမရှိတဲ့ provided အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းသက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်ဒေါက်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတဲ့ထူးခြားတဲ့သတင်းတွေပေးဖို့လုပ်တယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
2022ခုနှစ်အတွင်းရုရှားယူကရိန်းစစ်ပွဲအပါအဝင်တရုတ်မြန်မာဟေတီမက္ကဆီကိုနိုင်ငံတွေကအခြေအနေတွေကြောင့်အသက်ခံရတဲ့သတင်းသမားနဲ့ဖမ်းဆီးထောင်ခံရတဲ့သတင်းသမားအရေးအတွက်တိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ က2022ခုနှစ်နှစ်ချုပ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းကမ္ဘာတစ်လောက်အသက်ခံရတဲ့သတင်းသမားတွေသတင်းဌာနဝန်ထမ်းစုစုပေါင်း68ဦးရှိခဲ့ပါတယ်။ဒါအပြင်ကမ္ဘာတလောဖန်းစီထောင်ချခံရတဲ့သတင်းသမားအရေအတွက်ဟာ385ယောက်ရှိပြီးအများစုဟာမြန်မာတရုတ်တူရကီနိုင်ငံတွေမှာဖြစ်တယ်လို့ဖော်ပြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာဖန်းစီခံရပြီးအချင်းတောင်တွေအချုပ်တွေကနေလို့ရစေသွားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေကပြည်နယ်တန်ပေးခဲ့တဲ့အနေနဲ့မနေ့တောက်ကြနေကမြန်မာဘက်ကိုလွှဲပြောင်းပေးလိုက်ပါတယ်။စုစုပေါင်း180ကျော်ကိုထိုင်းနိုင်ငံရနောင်းမျိုးဘက်ကနေမြန်မာဘက်ကော့တောင်းဘက်ကိုလွှဲပြောင်းပေးတဲ့ကြောင်းကော့တောင်းမျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားများအရင်းအမြစ်တောင်းကဦးမိုးအေကပြောဆိုခဲ့ပါတယ်။ American Smartphone Company ဖြစ်တဲ့ Apple Company ဟာတရုတ်ပြည်ကသူ့ရဲ့လုပ်ငန်းတွေကိုအခြားအရှေ့တောင်အာရှနဲ့အာရှနိုင်ငံတွေဖြစ်တဲ့ Vienna နဲ့အိန္ဒိယလိုနိုင်ငံတွေကိုရွှေပြောင်းဖို့အရှိန်တိုးမြှင့်လှုပ်ဆောင်နေတယ်လို့ American နိုင်ငံထုတ် The Wall Street သတင်းစာချန်နယ်ကြီးကဖော်ပြပါတယ်။ရုရှားကယူကရိန်းကိုဒရုန်းတွေအပါအဝင်လေကြောင်းကတိုက်ခိုက်တာတွေကိုကာကွယ်ဖို့လေကြောင်းရကာကွယ်ရေးစနစ်အပါအဝင်စစ်လက်နက်ပစ္စည်းနောက်ထပ်အကူအညီဒေါ်လာတန်290ပေးဖို့အမေရိကန်သမ္မတကခွင့်ပြုခဲ့ပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမနေ့တောက်ကြနေကကွာတာဖိုင်နယ်ပထမပွဲစဉ်မှာခရိုအေးရှားကဘရာဇီးကိုအနိုင်ရပြီးစီမီဖိုင်နယ်ကိုတက်သွားပါတယ်။ပထမမိနစ်90နဲ့အချိန်ပိုမိနစ်30မှာတော့တဖက်နဲ့တက်တဘိုးစီတေးဖြစ်နေပြီးနောက်ပိုင်းပယ်နယ်တီဆုံးဖြတ်ရမှာခရိုရှီးရှားအသင်းကနိုင်သွားတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘတ်ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ်VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းနိုမီတာ3249လှိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.